တက္ကသိုလ်တပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားမှတိုက်ပွဲတွေဖြစ်ခဲ့တဲ့ချင်းပြည်နယ်ကထန်တလန်မြို့ပေါ်နေသူပြည်သူတော်တော်များများအိုးအိမ်တွေကိုဆွန့်ပစ်ပြီးတော့ထွက်ပြေးနေကြတာတချို့ဆိုရင်အိန္ဒိယချင်းအိန္ဒိယနိုင်ငံဘက်အထက်အထိထွက်ပြေးကြသူတွေရှိပါတယ်။ဟာခါမြို့ပေါ်မှာဆိုရင်လည်းမြို့ပေါ်ကတချို့နေအိမ်တွေကိုစစ်တပ်ကပြောင်းရွှေ့ခိုင်းနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားမြင့်ဦးပြောပြပေးပါမယ်ရှင်။
ပြည်ရဲ့စစ်တမလာ၁၈ရက်စီနီတို့ကချင်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီတပ်တွေနဲ့ထန်တလန် CDF ချင်း National Army တို့ပူးပေါင်းဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေပစ်ခတ်တာကြောင့်မြို့ပေါ်ကနေ20ခန့်မိလောင်ပြီးမိငယ်တပ်ဖို့တောက်တဲ့ဘာသာရေးတင်းအောင်ဆရာတော်ကပါစီစံထိမှန်ပြီးတည်ဆုံခဲ့ပါတယ်။တိုက်ပွဲပြင်းထန်တာကြောင့်မြို့ပေါ်နေထိုင်သူတွေဟာစစ်ဘေးလွတ်ရာကိုတင်းချောင်နေရပြီးတော့အခက်အခဲတွေကိုကြုံနေရတယ်လို့ဒေသခံတဦးကပြောပါတယ
်။ထန်တလန်မြို့တွေကမြို့နေမှာယူအပေါင်းက85တကွင်းစီမီတာရှိတယ်95% လောက်ဆုံးခေါ်ပြကြပြီအဲ့ဒါကတော့ဒီနေ့ဖန်တာကပုံစံတော့လူရမစော်တဲ့လူရအိမ်ချရာလင်းငါအိမ်ပဲကျန်တော့တာအဲ့ဒီမှာပဲအာကျွန်တော်တို့ကစစ်ဘေးဆောင်အနေနဲ့အာဣတိယတိထမပြီးတဲ့လူရှိတယ်ဣတိယပြီးနေနေတဲ့ယူရလေဒီမှာကျော်တဲ့လူတွေရှိတယ်အမျိုးမျိုးပေါ်တော့ဒီလိုမျိုးကြတော့နော
်ဖန်တာမျိုးဟာအင်ဂျီ1000ဝန်းကျင်လောက်ရှိပြီးတော့လူကြီးတပေါင်းကျော်နေထိုင်တဲ့မြို့ဖြစ်ပြီးတော့အခုခါမှာတော့မြို့ပေါ်နေသူတွေအားလုံးမြို့ကိုဆုံးခွာသွားပြီဖြစ်ပါတယ်စက်တင်ဘာလ9ရက်က CDF နဲ့စစ်ကောင်စီတပ်တွေမျိုးရင်းမှာတိုက်ပွဲဖြစ်ခဲ့ပြီးစက်တင်ဘာလ10ရက်မှာတော့ချင်းပြည်နယ်ထန်တလန်မြို့ကလုံလဲကျေးရွာမှာရှိတဲ့စစ်ကောင်စီအခြေစိုက်စခန်းတစ်ခုကို CNA နဲ့ CDF ထန်တလန်တို့ပူးပေါင်းတိုက်ခိုက်ခဲ့တာပါစခန်းကိုမိရှုလက်နက်ခဲယမ်းတွေယူဆောင်ပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေပါအသေးပြောက်ရှိခဲ့တာကြောင့်မလို့ဒီလိုပစ်ကူတွေပါအုံပြုရတဲ့အထိတိုက်ပွဲကပြင်းထန်ပါတယ်အဲဒီနောက်ထန်တလန်မြို့ပေါ်မှာအခုလိုတိုက်ပွဲတွေဆက်ဖြစ်နေကြပါထန်တလန်မြို့ပေါ်တိုက်ပွဲမှာတော့စစ်ကောင်စီဘက်ကအယောက်30ခန့်တိုက်ဆုံးခဲ့တယ်လို့ CDF ဘက်ကသတင်းထုတ်ပြန်ပါတယ်စစ်ကောင်စီဘက်ကတော့တဆုံးပြသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးဒီကနေ့စက်တင်ဘာလ20မှာတော့ဟာခါမြို့ပေါ်မှာတိုက်ပွဲဖြစ်တာမရှိဘဲနဲ့စစ်ကောင်စီကဒီဟာခါမြို့ပေါ်ကနေအချို့ကိုပြောင်းရွှေ့ခိုင်းတာတွေတော့ရှိတယ်လို့ CDF ဟာခါကတောင်းရှိသူတူကခုလိုပြောပါတယ
်ဒီဆွတ်တိုယုံကြီးရဲ့အောက်ခက်အင်းစီ450မီတာလောက်ရှိမယ်ဒီလိုကူတော့အချိန်ရတော့ရွှေ့ခိုင်းတယ်စစ်တပ်ကဒီလိုလုံးထွက်တာရတော့ဟာခါမှာတော့မရှိသေးပါဘူး။အဲ့ဒါအစူရရုံးရဲ့နောက်ထပ်ဒီနားမှာရှိတဲ့အိမ်လူဆိုလေဒီလိုကစခုခုဖြစ်ရင်တော့ဒီကတက်ကုန်ဒီနည်းနည်းကြည့်ချလို့ဆိုတော့တဘောပြီးသူကြီးကိုကြောက်စိတ်ဝင်အောင်လေရှင်းချောက်တဲ့တဘောဖြစ်တယ
်။စတေမာလာဆက်ရှင်ညပိုင်းတုန်းကလည်းချင်းနဲ့မြို့တော်ဖြစ်တဲ့ဟာခါမြို့အစူရရုံးမှာနေရာယူထားတဲ့စစ်ကောင်စီတပ်တွေကိုဟာခါ CDF ကပစ်ခတ်ခဲ့ခြင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မြို့ရင်းကိုပစ်ခတ်တာမျိုးလို့မင်းနှလုံးမီးလောင်ကျွမ်းပြီးတော့ရတား၄ဦးထိခိုက်ဒဏ်ရာရရှိတယ်လို့ဒေသခံတွေကတစင်သိရှိရပါတယ်ခင်ဗျာ